ဒီနေ့မှာတော့တပိတ်ဆုံတပုံထားဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မန္တလေးမုံရွာစတဲ့မြို့တွေမှာဆက်ပြီးလုပ်နေကြတာမှာဒီနေ့မှာတော့တပိတ်ဆုံတပုံထားဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မန္တလေးမုံရွာစတဲ့မြို့တွေမှာဆန္ဒပြခဲ့ကြပါတယ်မန္တလေးမြို့ကတပ်ပေါင်းစုတပိတ်စစ်တောင်းကတော့မနက်ပိုင်းကဖြုတ်ခွဲခံခဲ့ရပြီးခြောက်ရောက်ထင်မှန်တဲ့ဖမ်းဆီးခံခဲ့ရပါတယ်နိုင်ငံတော် နာပြမှုတွေကိုဒီနေ့စုပေါင်းလှုပ်ဆောင်ခဲ့ကြပါတယ်။ရန်ကုန်မြို့တောင်မွန်မြို့နယ်ရဲစခန်းအနီးဒီမနက်အစောပိုင်းကလုပ်ခဲ့တဲ့ခြိတက်ဆန္ဒပြပွဲမှာအင်အားပြားထက်မနေပါဝင်ခဲ့ကြပါတယ
်။ဆိုင်ပါစီအောင်
မြန်မာအရေးအာဆီယံရဲ့လှုပ်ဆောင်ချက်တွေဟာစစ်ကောင်စီကိုအထောက်ပံ့ဖြစ်စေရာကြောင့်အာဆီယံကိုစံကျင်တဲ့အနေနဲ့အာဆီယံအလံကိုလည်းမီးရှို့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြခြင်းမှာဖန်ဆီးထုတ်ခွဲမှုတွေမရှိခဲ့ပေမဲ့လူစုခွဲပြီးချိန်နောက်ပိုင်းမှာဆန္ဒပြခဲ့ကြတဲ့နေရာနီးမှာစစ်ကောင်စီတပ်တွေကရှာဖွေဖန်ဆီးမှုတွေလုပ်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။
ကျွန်တော်တပိတ်ဆောင်တပုံထားပေါ့နော်တပိတ်စစ်ကြောင်းထပ်ထားရောကျွန်တော်တောင်မွေတီယာလမ်းလေးကနေပြီးတော့ကျွန်တော်တို့တောင်မွေစခန်း40နာမေကောင်တူရောက်ပေါ့နော်ကျွန်တော်တို့အဲ့အဲဘယ်လိုလဲကျွန်တော်တီယာလမ်းထိတ်တော့ပေါ့အိမ်နာစီကိုကျွန်တော်တို့တပိတ်နောင်နောင်ချီတက်လာတယ်လို့ချီတက်လာပြီးတော့ကျွန်တော်တို့ဟိုကျွန်တော်တင်အားအနေနဲ့ကြောက်မှာကျွန်တော်ဟို60 70ပေါ့နော်ညာကနေ4လောက်ရှိကျွန်တော်များအော်ကျွန်တော်တို့လောက်ပါတယ်ပုံစံတော့ကြာတော့တို့လုံးဝမရှင်းတဲ့ပုံစံမျိုးတော့ပြီးတော့ကျွန်တော်တို့စခန်းနဲ့အမီတော်ကြီးသွားပြီးတော့ဒီတပိတ်ကောင်တက်လာတော့တို့လည်းတကယ်အံ့ဩလေးမျိုးလားဟိုကျွန်တော်တို့လုပ်ခဲ့ခြင်းရလဲကကျွန်တော်မရှိမှလာအာယုံကျင်းလို့နော်မင်းဟိုဆရာအာယုံကျင်းဒီနေ့နောက်လေးမှာကျွန်တော်လောက်သွားဆိုတော့ကျွန်တော်လည်းဘာမှမကြည့်ရဘူးတကယ်တည်းဖြစ်လို့ဆိုတော့ကျွန်တော်ထွက်လာတယ်ဟိုထွက်လာတဲ့အချိန်မှာကျွန်တော်လူကြီးခွဲလိုက်တယ်ကွာလူကြီးခွဲပြီးတော့ကျွန်တော်တို့အာလူကြီးခွဲလိုက်တယ်ကျွန်တော်မလာကြတော့ဒီခွဲပြီးတော့အဲ့ဒီဆိုင်ရှိရတယ်ကွာမချားလိုက်တယ်နဲ့ချန်ချားလိုက်တာတော့တပိတ်ဖြူပြီးတဲ့အချိန်မှာအဲ့ဒီနားမရှိဘူးလေပါရှယ်ချင်းပါနိုင်ငံတော်ပါရရအထူးကြောင့်မလာ
ဘူးမန္တလေးမြို့မှာတော့ဒီနေ့မနေ့ပိုင်းကထွက်တဲ့တပ်ပေါင်းစုတပိတ်စစ်ကြောင်းကိုစစ်ကောင်စီတပ်တွေကကားနဲ့ဝင်တိုက်တနက်နေ့ပြစ်ခတ်ဖမ်းဆီးရင်လုခဲ့ရတဲ့6ဦးဖမ်းဆီးခံရတယ်လို့ဆန္ဒပြစစ်ကြောင်းမှာပါဝင်သူတဦးကပြောပါတယ
်မနေ့ကထွေတပိတ်တပ်ပေါင်းစုက6:15ထွက်ဖို့လုပ်ထားတာပေါ့အဲ့ဒီနေရာမှာသူအရဲဝတ်တွေနဲ့ဒီနေရာပေါက်သွားမှုဖြစ်ပြီးတော့လာလာဆွဲတာပေါ့ဟုတ်ပြစ်စမင်းတွေရှိတယ်ကားရင်နဲ့ဝင်တိုက်တယ်ရဲဝတ်တွေနဲ့ပေါ့အဲပြီးတော့လိုက်ဆွဲတယ်ပေါ့တချို့ဆိုဒီလိုတိုက်ဆွဲသွားတယ်ဟုတ်အဲပြီးတော့ဆိုင်ကယ်နဲ့ကားရင်နဲ့ပြစ်တိုက်တယ်ပေါ့ဟုတ်ဟုတ်ရှောက်ရောက်ပါသွားတယ်ဆက်ဆရာတယောက်ရဲ့ဒီပြင်ရဲ့ဘိုင်းရရောက်ရဲ့ပေါ့
ခုလိုမန္တလေးမြို့မှာတပ်ပေါင်းစုတပိတ်စစ်ကြောင်းမနက်ပိုင်းမှာပြစ်ခတ်ပြိုခွင်ဖမ်းဆီးခံရပေမဲ့နေ့လယ်ပိုင်းမှာလည်းပုံမှန်ကဆန္ဒပြစစ်ကြောင်းတွေထွက်ခဲ့ကြပါတယ်စကိုင်းတိုင်းမုံရမြို့မှာလည်းဒီကနေ့မှာတပိတ်စုံတပုံထခေါင်းစည်းစာလန်းနဲ့ခြိတက်ဆန္ဒပြခဲ့ကြပါတယ်။အာမရှင်စစ်ကောင်းဆောင်ကိုနီလမျိုးစုံနဲ့တိုက်ထုတ်မှသာရနိုင်မယ်လို့သတင်းစကားပါကျင်တဲ့အတွက်ဒီလိုကောင်းစဉ်ကိုရွေးရတာဖြစ်တယ်လို့မုံရဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုရှင်းပြပါတယ်
။မုံရမှာတော့ကျွန်တော်ဒီမနေ့ပိုင်းမှာတော့ကျွန်တော်ဒီမုံရရဲ့အဓိကလက်မှတ်ဖြစ်တဲ့ပုံစံလက်မှတ်ပေါ့နော်။ကျွန်တော်ဒီအင်အားကြာရှိပြီးတော့အဲ့တော့ဒီရန်ကုန်လို့မန်လေးလို့ရဲ့အကောင်းပြန်တိုင်းပဲပေါ့နော်တပေးဆောင်တပုံထဆိုတဲ့ကောင်းပြန်တိုင်းပဲကျွန်တော်တို့ဒါအဲ့ကောင်းပြန်ကိုတိုင်းဆွဲပြီးတော့ဖြည့်တက်ဆန္ဒပြနေတယ်ပေါ့နော်အဲ့ဒါဘာလဲဆိုကျွန်တော်တို့ဒီနေ့ကကျွန်တော်တို့ဒီတော်လင်ကြီးတမိုင်းမှာဆိုသင်ချားတဲ့ကောင်းဆောင်ပေါ့နော်ဒါချီချီပါရရဲ့မွေးနေ့လေးဖြစ်တဲ့အတွက်ကျွန်တော်တို့ကဒီအကြံပေးစစ်ကောင်းစီကိုစန့်ကျင်ဖို့ပေါ့နော်ပြုတ်ကျဖို့တကတာတော့ကျွန်တော်တို့ကနီးနာပေါင်းစုံကိုတုံးမှာပဲကျွန်တော်ပြုတ်ကြမယ်ပေါ့နော်အဲ့ဒါကျွန်တော်တို့ကပြည်သူလူထုကိုစက်လက်တဲ့သဘောအနေနဲ့ရောကျွန်တော်ကစပေးဆောင်တပုံထဆိုပြီးတော့အာဒီညီတူညာတူနဲ့ကျွန်တော်ဒီတနိုင်ငံလုံးနဲ့မှာနော်ကျွန်တော်ချိတ်ဆက်ထားတဲ့ညူနယ်ခိုင်မှာကျွန်တော်ဒီအဲ့ကောင်းကင်ကိုင်ဆွေးပြီးတော့ဆန္ဒပြနေတာဗျ
ဒီကနေ့တပိတ်ဆောင်တပုံထခေါင်းစဉ်နဲ့ဒဝဲစလင်းကြီးရင်းမာတင်ကလေးစားတဲ့မျိုးတွေမှာလည်းလမ်းမာတွေပေါ်ချိတ်ဆက်ဆန္ဒပြခဲ့ကြပါတယ်